တဆက်တည်းမှာပဲမစ္စတာပင်နဲရိုနဲ့မနေ့ကတွေ့ဆုံခဲ့တဲ့ ENC ကတိုင်းရင်းသားလူမျိုးများကောင်းစီနိုင်ငံတကာဆက်ဆံရေးတာဝန်ခံဥသောဒေးဗစ်ထော်ကိုဒေါခင်ဆိုးဝင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဥသောဒေးဗစ်ထော်တို့ဟု ENC တိုင်းရင်းသားလူမျိုးများကောင်းစီအနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကြီးဖြစ်တဲ့တာဝန်ယူခဲ့တဲ့မစ္စတာပင်နဲရိုရဲ့ဒီ6နှစ်တာတက်တန်းလုပ်ငန်းတွေအပေါ်မှာပေါ့နော်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးတော့အကျိုးသက်ရောက်မှုရှိတယ်လို့ယူဆပါလားရှင
်ကျွန်တော်အနေနဲ့လည်းဒီလုပ်ခဲ့တဲ့အားနဲ့ပတ်သက်ပြီးတော့အတန်းငလောအတိမတ်ပြုရဆိုတဲ့အတိုင်းကိုတော့ကျွန်တော်ပြောပြခဲ့ပါတယ်အောင်မြင်တာမအောင်မြင်တာတော့သူတယောက်တည်းရဲ့လုပ်ငန်းရသူရဲ့ကြိုးစားမှုတွေဖြစ်နိုင်မှုပေါ့လေဒါကရှင်တွေကလည်းပြည်ပြည်မှလည်းဖြစ်နိုင်မှုဆိုတဲ့အနေထားရှိပါတယ
်မစ္စတာပင်နဲရိုရဲ့ကျောင်းပန်းချက်တွေပေါ့နော်အထူးသဖြင့်သူ့ရဲ့အစီရင်ခံစာတွေပေါ့အဲ့ဒီအစီရင်ခံစာတွေကအထက်လျောက်ဟိုထိရောက်မှုရှိတယ်လို့ရောသုံးသပ်လို့ရပါလား
သူ့အနေနဲ့သူ့ခွင့်ရေးကောင်းမွန်သူ့တက်လာအောင်ဒီစစ်ဆိုးရွားကိုနှိမ်မျိုးစုံနဲ့သူတိုက်တွန်းခဲ့ပါတယ်သူ့အနေနဲ့ကြောင်းလဲဖို့လည်းသူအများကြီးသူညှို့လင်းခဲ့တယ်ဒါပေမဲ့သူ့ရဲ့ညှို့လင်းချက်တွေကကနေဖြစ်ဆိုရင်အကောင့်ထဲမပေါ်ဘူးလို့ပြောနိုင်ပါတယ်နိုင်ငံတကာရဲ့ညှိနှိုင်းစာမှာသူကလို့ရှိရင်တော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုပြည်ရင်ကြောင်းလဲဖို့အတွက်ကဘယ်လိုပဲကြိုးစားလာသူတို့အောင်မြင်မှုမရခဲ့တော့ဘူးပြောလို့ရပါတယ်
လူခွင့်ရေးချိုးဖောက်တာတွေနဲ့ပတ်သက်ပြီးတော့ဗောအထူးတလည်ပြောပြပါသေးလား
ဒီအချင်းချခံထားတဲ့လူတွေရဲ့ကိစ္စအထူးသဖြင့်ဒီမိုကရေစီလှုပ်ရှားတဲ့ကောင်းဆောင်များဖြစ်တဲ့အောင်ဆန်းစုကြည်နဲ့တိုင်းသားလူမျိုးများကောင်းဆောင်မှုဗောဒီအချင်းချတဲ့ကိစ္စကိုတော့စေမကောင်းဖြစ်တယ်ဆိုတာလည်းကျွန်တော်တို့ကိုဖွင့်ဟပြောသွားတယ်ဟုတ်ကဲ့ကျွန်တော်သိရှိရပါတယ
်သူတာဝန်ယူခဲ့တဲ့ဒီ6နှစ်တာကာလအတွင်းမှာမမေ့နိုင်လောက်အောင်ဗောလေမှတ်မှတ်ရရဖြစ်တဲ့ကလေးတွေကိုပြန်ပြောင်းပြောပြပါသေးလားရှင
်ပြည်တွင်းမှာတော့သူ့အနေနဲ့လှုပ်ခဲ့တဲ့အချိန်တုန်းကအတွေ့အကြုံတစ်ခုရပြောမယ်ဆိုရင်ထောင်တွင်းမှာအကျဉ်းချထားတဲ့လူများနဲ့တွေ့ဆုံတဲ့အချိန်မှာစေအုပ်စုအနေနဲ့အစံဖန်ဆန်းတဲ့သူ့ကိုမြင်းရမ်းချက်တွေကိုဖန်ထားတဲ့ဟာတစ်ခုတော့သူ့အတွက်တော်တော်ကိုစိတ်မကောင်းစရာဖြစ်ခဲ့တဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်
။သူ့နေရာမှာအစားထိုးမဲ့ကိုယ်စားလှယ်အစ်စ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါသေးလား
။လူအခွင့်အရေးနဲ့ပတ်သက်တဲ့ Special Reporter ဖြစ်ဖြစ်ကုလသမဂ္ဂအထူးသဖြင့်ချုပ်ရဲ့အထူးကိုယ်စားလှယ်ကိုပဲဖြစ်ဖြစ်ခတဲ့အပိုင်းမှာဒီစီဆိုရနေနဲ့သူတို့ကိုလက်ခံတွေ့ဆုံခြင်းမရှိဘူးဆိုတော့ချင်းဒီလူတွေကခဏကခဏလို့ပဲပြောလို့ရပါတယ်ဘာမှအလုပ်ဖြစ်မဲ့နေသားမျိုးမဟုတ်ပါဘူးဒါကြောင့်မလို့ဒီဘက်ကလည်းသူတို့ကုလသမဂ္ဂမှာတော်လေးကိုအခြေတင်စဉ်းစားပြီးတော့ဆွေးနွေးပြီးတော့မှပဲခတ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟိုကျမတို့ကြားတာတော့လေအဲ့ဒီလူတစ်ကအာရှနိုင်ငံသားဖြစ်မယ်ဆိုပြီးတော့အတော်များများခံမှန်းနေကြတယ်လို့ကြားပါတယ်
ခန့်နဲ့ပိုင်းမှာဆိုရင်ဒီအာရှနိုင်ငံသားဖြစ်ရမယ်ဆိုတဲ့ကိစ္စမှာကတော့ဆက်နိုင်ငံသားတွေမှာဘယ်နိုင်ငံသားကိုဒီနဝတ္တကလက်ခံနိုင်မယ်အနေထားရှိမယ်ဆိုတာကလည်းတခြားသူစဉ်းစားကြည့်ဖြစ်နေပါတယ်။ဥပမာဂျပန်နိုင်ငံဆိုလို့ရှိရင်တော့တရုတ်တွေအနေနဲ့ကလက်ခံနိုင်တဲ့အနေထားမရှိပါဘူး။အခုဆိုမလေးရှားတို့အင်ဒိုနီးရှားတို့ကလည်းမြန်မာနိုင်ငံကိုပြုံပြောင်းလဲဖို့အတွက်အတင်းတိုက်တွန်းနေလူတွေဖြစ်တယ်ဟော။ဒီကလူတွေကိုလည်းလက်ခံနိုင်မယ့်အနေထားမျိုးရှိမယ်လို့တော့ကျွန်တော်မမြင်ဘူးပေါ့လေ။ဒါပေမဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုတော့ကျွန်တော်ဆောင်ကြည့်အောင်မလို့တင်ပါတယ
်။2003ခုနှစ်ကစပြီးတော့မြန်မာနိုင်ငံကိုသူတွားရောက်ခင်မရခဲ့ဘူးဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မစ္စတာပင်နဲရိုအနေနဲ့စိတ်ကုံသွားတဲ့သဘောမျိုးကရှိပါလား
။သူကတော့ဒီကုလသမဂ္ဂအဝန်ဝိုင်းမှာပဲရှိနေဦးမှာဖြစ်တယ်ပေါ့လေ။မြန်မာနိုင်ငံပုံမှန်လို့သူတောင်းရင်ကြီးတယ်။အဲ့ဒါတော့သူပြောသွားတယ်သူ့အနေနဲ့မြန်မာနိုင်ငံရင်းနဲ့ပတ်သက်တော့တဲ့တောင်းမှုရှိပေမဲ့သူတာနဲ့တဲ့ကလူခွေးကောင်းမွန်အောင်ဆိုသူစူးစမ်းအောင်ဆိုတော့ပြောတော့ပါတယ်
။ဟုတ်ကဲ့ကျေးဇူးပါပဲရှင်။